ွေဦးတောင်ဤလောကုတ္တရာခက်စစ်ခက်ရများအမှတ်6 30မိနစ
်လောဘဤအပြစ်ကိုမြင်အောင်ဖော်ပြခြင်းအကြောင်းအာယုန်နှင့်စိတ်အယူအဆအကြောင်းဒိဋ္ဌိနှင့်ဝစ္စည်းကိစ္စရှင်းလင်းချက်အကြောင်းလူငယ်တော်လာများအတွင်လက်ခံရရှိသောမိဂွန်းပု္ပ္ပာများအ ਨੇ တခုမှာမြည်ဒီကိုလောဘဟုခေါ်ပါသည်။လောဘဤအပြစ်ကိုစာဖြင့်မဟုတ်ဘဲလူပြိမ့်နားလည်အောင်တဘာဝဥပမာများဖြင့်ထင်ရှားအောင်ဖော်ပြစီလိုပါသည်။လောဘဤအပြစ်ကိုမြည်တို့သောပုဂ္ဂိုလ်များမြင်သည်ဟုဆိုထိုက်ပါသည်။ရောင်ရဲလွယ်ခြင်းသည်ရတ္တောဥစ္စာဖြစ်သည်ဆိုခြင်းကိုသဘောပေါက်အောင်ရှင်းလင်းဖော်ပြစီလိုပါသည်ဟု၍ဖြစ်၏။ကျွန်ုပ်တွေ့ကြုံရသလောက်မှာဤခေတ္တလူတွေအလွန်တရာလောဘကြီးလျက်ရှိသောခင်ဖြစ်သည့်လက္ခဏာရှိသောကြောင့်ဤပု္ပ္ပာကိုဖြစ်ဆိုရမည်အတွက်ကျွန်ုပ်အထူးဝမ်းသာမိသည်ကျွန်ုပ်မှာကျန်သက်တယောက်မဟုတ်ဘဲလောဘဤတဘာဝကိုလက်တွေ့လေးလာထားသူတယောက်မျှတာဖြစ်ပါသောကြောင့်စပေအထောက်အထားအကူအကားအခေါ်အဝေါ်များဖြင့်ဖြစ်ဆိုရမတတ်နိုင်ဘဲကျွန်ုပ်နားလည်သောတဘာဝအတိုင်းသာဖြစ်ဆိုရပေမည်တို့ရတွင်ကျွန်ုပ်၏အယူအဆများမှာပါဠိတော်များနှင့်ကံ့ညီလိမ့်မည်ဟုယုံကြည်ပါသည်။လောဘဤလက္ခဏာများအကြောင်းရှင်းဥစွာမြည်ဒီကိုလောဘဟုခေါ်သည်ဟုသောအမေးပု္ပ္ပာကိုဖြစ်ဆိုပါအံ့စားခြင်းချင်းကိုလောဘဟုခေါ်ဆိုထိုက်ပါတလို့ဟုစင်ကျင်သည့်အခါခေါ်ထိုက်သည်မထင်ပါ။အထောက်အထားမှာလောဘအပါဝင်အာတဝေါကုန်ခံပြီးသောယဟနာပုဂ္ဂိုလ်များသည်လည်းသူ့အချိန်နှင့်သူစာလောင်မသိရသည့်ဖြစ်ရာစာလောင်ဤဆိုရင်စားကျင်သောစိတ်ဖြစ်ပေါ်ရပေမည်ထိုအချင်းအရာကိုလောဘဟုခေါ်ခဲ့လျင်ယဟနာပုဂ္ဂိုလ်များသည်လောဘမကင်းသေးရာရောက်ပေတော့မည်သူအချင်းနှင့်သူအိတ်ချင်းချင်းထိုင်ရာမှညောင်းလျင်ထားချင်းချင်းကျင်ကြီးကျင်ငယ်ဆွန့်ချင်းချင်းအစရှိသောကိစ္စများမှာခန္ဓာရှိနေသည်မြကာလပတ်လုံးဆောင်ရွက်ကြရမည်အလုဝတ္တရားများဖြစ်တော်ကြောင့်လောဘဟုမဆိုထိုက်ပါ၎င်းတို့သည်ရုပ်တရားကိုနှင့်ပတ်သက်၍ကိုယ်မအစပြုတော့ခြင်ချင်းများဖြစ်ကြတော့ကြောင့်လောဘဟုမဆိုထိုက်ပါ။ယန္နာပုဂ္ဂိုလ်များမှာစိတ်နှင့်ပတ်သက်တော့လောဘခြင်ချင်းမျိုးကိုဒါအောင်မြင်နိုင်ပါသည်။တို့ရတွင်အစာပြေယုံအတွက်တာမကပဲကောင်းကောင်းမွန်မွန်ဖွဲ့ဖွဲ့ရရစားကျင်တတ်ခြင်းနှင့်မဟာရယာစားတတ်ခြင်းတို့မူကားလောဘဤလက္ခဏာများဟု၍ခေါ်ထိုက်သည်ထင်ပါသည်။တဏှာကြွေးတင်ခဲ့သူများအကြောင်းလောဘဟုဒီမှာလူကျင်တက်မဲ့ခြင်းဟု၍နားလည်ကြရပေရာလူကျင်တက်မဲ့ကြသည်မှာလဲအမျိုးမျိုးရှိ၏လူအများတက်မဲ့ကြတော့အချင်းရများကိုဖော်ပြရတော့ကာမဂုဏ်ခံစားမှုအတွက်အသုံးဝင်တော့ငွေကိုတက်မဲ့ခြင်းတကူအာဏာကိုတက်မဲ့ခြင်းထင်ပေါ်ကျော်ဇောမှုကိုတက်မဲ့ခြင်းချီးမွမ်းခံရမှုကိုတက်မဲ့ခြင်းအစရှိသည့်တို့မှာလူတိုင်းလူပင်အနည်းနှင့်အများတက်မဲ့ကြတော့အချင်းရများဖြစ်၏ငွေသည်ကာမဂုဏ်ခံစားမှုအတွက်တာအသုံးဝင်ဤမှန်ပါလျက်မစားရက်မသုံးရက်ငွေများတတဲ့များအောင်စုဆောင်တတ်ကြတော့လူများကိုလည်းတွေးရတတ်ပါ၏ထို့တော်လူများကမိမိတို့၏အမွေခံအမွေသားများ၏တဏှာကြွေးရှိတော်လူများဖြစ်ကြပေမည်တတ်မဲ့ခြင်းအမျိုးမျိုးအကြောင်းအထက်တွင်ဖော်ပြခဲ့သည့်တတ်မဲ့ခြင်း၄မျိုးအ ਨੇ ငွေမတပါကျင်းကြံတော်အချင်းရ၃ခုတို့မှာအတိုင်းရှိတတ်မဲ့ဖို့ခဲရင်လာသည်တကူအာနာကိုတက်မဲ့တော်လူတယောက်ဖို့ရ၌မိမိဤတိုင်းပြည်တွင်တကူအာနာကြီးနေပြီဆိုစီကမူဤခေတ်၌ကုလသမဂ္ဂတို့တိုင်အောင်လွှမ်းမိုးစရာရှိသေး၏နိုင်ငံသားတို့တိုင်အောင်လွှမ်းမိုးစရာရှိသေး၏တကဘာလုံးကိုပင်လွှမ်းမိုးခြင်းနိုင်သေးသည်ထိုနည်းသူစွာထင်ပေါ်ကျော်စောခြင်းလူချင်းမွန်ခံရခြင်းသည်ဟုသောအချင်းရများမှလည်းမိမိဤတိုင်းပြည်၌တာမကကဘာကျော်သည့်အထိလောဘကြီးနိုင်၏လောဘဟုရမြသည်စင်ရဲ့ချင်းကိုဖြစ်စေသည်ဆိုတော့လေငွေမတပါကျင်းကြံသောလောဘများမှာအတော်မတတ်နိုင်အောင်ကျေပြန့်ကြီးကျယ်နိုင်၏လောဘကြီးမီဆိုကလည်းအဘိဓေရှိသည်အောင်ဖြစ်နေ၏တို့ရတွင်ငွေမူကစီကံကလနာတမတ်နိုင်စကောင်း၍ထုတဲ့ကြော်လွန်ရင်အဘိဓေမရှိတကဲ့သို့ဖြစ်လာလေတော့သည်လူတွေဒုက္ခရဲ့ဝခြင်းအကြောင်းငွေသည်ကာမဂုဏ်အမျိုးမျိုးခံစားမှုအတွက်တာအသုံးဝင်သည့်ဆိုခြင်းကိုလက်ခံပါလင်ကာမဂုဏ်အမျိုးမျိုးခံစားနိုင်လောက်အောင်ဝီလုံလောက်စွာရှိပြီဆိုပါကဝင်နစ်ပတ်သက်သောလောဘသည်ယက်တန်တင့်ပေပြီတို့ရတွင်ဟုတ်ပါ၏လော
ျွန်ုပ်တို့မြန်မာပြည်၌ပင်တသက်တာအတွက်ကာမဂုဏ်ခံစားဖို့လုံလောက်အောင်ငွေရှိသူများရှိကြသည့်ဖြစ်ရာအမေရိကန်အင်္ဂလန်စသောတိုင်းပြည်ကြီးများတွင်ထိုဓမ္မကပေါများ၏ပူရီလဲထေးကြ၏ထေးတော်လူအရေအတွက်မှလည်းတာ၍များပြား၏ထိုလူများသည်တော်လောက်ပြီဆို၍ငွေလောဘကိုယက်တန်လိုက်ကြပါတလောမယက်တန်ယုံတာမကအဆိုပါတထေးဆိုသူများသည်မရှိစင်ရတော်လူများထက်ပို၍လောဘကြီးကြခြင်းကိုတွေးကြရလေသည်ကာမဂုဏ်ခံစားရန်အတွက်သာတကယ်တကယ်အသုံးဝင်သောငွေကိုလုံလောက်စွာရှိနေပြီဖြစ်ပါလျက်ထိုတမကမြောင်များစွာစုပုံသိမ့်စီထားခြင်းသောလောဘကြီးသူတွင်ရှိနေကြသည့်အတွက်ကြောင့်အဘိဓမ္မရှိသောလောဘဟု၍ခေါ်ဆိုလိုက်ခြင်းဖြစ်လေသည်လူသည်စဉ်းစားဉာဏ်ရှိသောတတ္တဝဖြစ်သည်ဆိုပါလျက်အဘိဓမ္မရှိသောဤငွေလောဘအတွက်ကြောင့်တိုင်းလူပြည်သားကဘာတူကဘာသားတို့ဒုက္ခကြီးကျယ်ရောက်လျက်ရှိကြရလေတော့သည်ထေးလာလီလီထေးခြင်းလီလီဖြစ်ခြင်းအကြောင်းအခြားသောဘာသာများ၌လောဘဤအပြစ်ကိုအထုတလဲအရေးပေး၍ဖော်ပြမှုနည်းပါသောကြောင့်ထားပါအောင်လောဘကိုအထုအပြစ်ဆိုကြသည့်ဗုဒ္ဓဘာသာကူးကွယ်တော်မြမပြည်၌လည်းအလားတူလောဘကြီးလျက်ရှိကြသည်ကိုတွေ့ရခြင်းမှာဝမ်းနည်းဖို့ကောင်း၏မြမတထေးများသည်လောဘကြီးသည့်စူစီကမူအမေရိကန်တထေးများကဲ့သို့လောဘမကြီးသေးပါဟု၍စင်ကြေပေးခြင်းသူရှိပါမူကားသူတို့လောက်လောဘမကြီးသေးခြင်းမှာသူတို့လောက်မထေးတော်ကြောင့်များတာဖြစ်သည်လောဘသည်ပင်လယ်ရေကဲ့သို့တောက်လေငတ်လေဖြစ်တတ်သည်ဟုဗုဒ္ဓဟောတော်မူခဲ့ရာသူတို့လောက်ထေးတော်အခါ၌သူတို့ကဲ့သို့ပင်လောဘကြီးကြလိမ့်မည်ဧကံဟု၍ဖြေရပေလိမ့်မည်ခန့်တောင်းဥပမာအကြောင်းလောဘဤဒုက္ခပိတ္တပုံတဘာဝကိုဥဒဟရုံဆောင်၍ရှင်းပြပါအောင်အံ့လူအသီးသီးသည်မိမိတို့ရှာဖွေရရှိသောပစ္စည်းများကိုစုဆောင်သူမိရန်အတွက်ခံတောင်းတစ်လုံးစီရှိကြသည်ဆိုအံ့၎င်းခံတောင်းမှာလောဘနှင့်တူ၏အချို့လူများသည်လောဘကြီး၍ခံတောင်းကြီးကြီးပြင်ဆင်ထားကြရာအချို့မှလည်းလောဘနှဲ၍ခံတောင်းသေးသေးပင်ပြင်ထား၏လူတိုင်းသည်ရမျှသောပစ္စည်းများကိုခံတောင်းတဲ့တို့ထဲကြရာတွင်အချို့လဲအတော်များများရရှိ၍အချို့လဲအနည်းငယ်ဖင်ကားလောက်တာရရှိ၏ခံတောင်းထဲတွင်ပစ္စည်းများများရရှိသူများကနည်းနည်းသာရရှိသူများတဲ့စိတ်ချမ်းသာလိမ့်မည်ဟုထင်ရန်ရှိ၏ထို့တို့ကမဟုတ်ချေပစ္စည်းပင်များတော်လဲခံတောင်းကြီးတဲ့၌ဟောက်လျက်ပင်ရှိလျင်စင်ရဲ၏ပစ္စည်းပင်နည်းတော်လဲခံတောင်းသေးခဲ့လျင်ထိုများလောက်မဟုတ်သည်ဖြင့်သူတို့လောက်မစင်းရဲ့ကြီးစိတ်စင်းရဲ့မှုချမ်းသာမှုဒီပစ္စည်းအ ਨੇ များပေါ်နိုင်မသည်ခံတောင်းဤဟောက်ချင်းမဟောက်ချင်းအပေါ်၌သာတည်လေသည်ခံတောင်းသေးမှတက်တာဒီဖြစ်ခြင်းအကြောင်းချက်အုံးအံ့လူတယောက်ဤခံတောင်းဒီအမြင့်ငါးပေရှိ၍ထိုအထဲတို့ပစ္စည်းများထည့်ထားသည်ဖြင့်သုံးပေများပြည့်နေသည်ဆိုအံ့ဒုတိယလူဤခံတောင်းဒီအမြင့်သုံးပေရှိ၍ထည့်ထားသောပစ္စည်းများဒီနှစ်ပေရှိသည်ဆိုအံ့ပထမလူဤပစ္စည်းသည်ဒုတိယလူဤပစ္စည်းတဲ့အမြင့်တပေပိုနေသေး၏တို့ရတွင်ပထမလူဤခံတောင်းသည်ပြေဖို့နှစ်ပေလူသေး၍ဒုတိယလူဤခံတောင်းမှာပြေဖို့တပေသာလူတော့သည်ဖြစ်သောကြောင့်ပထမလူသည်ဒုတိယလူထက်ဆင်းရဲ၏ဝါဒုတိယလူသည်ပထမလူထက်တက်တာရာရ၏အဘယ်ကြောင့်ဆိုတော့ပထမလူဤခံတောင်းသည်ဒုတိယလူဤခံတောင်းတဲ့ဟောက်လျက်ရှိသောကြောင့်ပေသည်နေခြင်းများခြင်းကအကြောင်းမဟုတ်ခံတောင်းမိများလောက်ဟောက်ချင်းတည်တာဗရာဏဖြစ်၏လောဘတဏ္ဏကုန်ခန်းပြီးတော့ယဟနာပုဂ္ဂိုလ်များ၏ခံတောင်းသည်ဆောင်းမရှိတော့လင်မန်းကဲ့သို့ရှိနေသည်ဖြစ်တော့ကြောင့်ဟောက်တော့သည်မရှိပဲထဲလိုက်တိုင်းမောက်ရှံလျက်တာရှိ၏ထို့ကြောင့်လည်းချမ်းသာကြ၏ညစွာတော့ပုတုဇဉ်တို့မူကားငโกကလေးကခံတောင်းကြီးကြီးပြင်ထားကြသည့်အပြင်အချို့မှာပစ္စည်းတွေများများကြီးထည့်နိုင်သည်ဖြင့်ပြေလောက်ပါလျက်နှင့်ပင်ခံတောင်းတွင်အကုတ်ထပ်၍တင်ကြပြန်သောကြောင့်ဟောင်မြဲတိုင်းဟောက်လျက်ရှိကြလေတော့သည်ပစ္စည်းနေခြင်းများခြင်းသည်စင်ရဲချမ်းသာမှုကိုဖန်တီးသောအကြောင်းမဟုတ်ခံတောင်းဟောက်ခြင်းမဟောက်ခြင်းဒီတားလျင်အကြောင်းရင်းကြီးဖြစ်ပေရကားတတ်နိုင်သည်မြခံတောင်းကိုအကုတ်ဖြုတ်ဖို့ကြိုးစားကြရကြသည်မပြည့်နိုင်သောခံတောင်းအကြောင်းအထက်ပါဥဒဟရုံကိုနည်းနည်းစွာဆင်ခြင်သုံးတတ်ပါမူပါမီရှိသူဖြစ်ပါကလောဘကိုတခါတည်းမပယ်နိုင်သေးစေကမူလဲလောဘ၏အပြစ်ကိုမြင်နိုင်လောက်ပေသည်လောဘ၏အပြစ်ကိုမြင်သည်ဆိုလျင်ပင် ကလျာဏအစဉ်အတန်းတို့ရောက်တည်ဟုခံမှန်းသိ၏မြားစွာသောလူတို့သည်လောဘရှိပါမှကြီးပွားနိုင်သည်ဟုဆိုကပြောသည့်အတိုင်းလဲလုပ်ကြင်ကြ၏ထိုလူတို့ကလောဘ၏အပြစ်ကိုအမြင်သောလူများဖြစ်ကြ၏ကြီးပွားခြင်းဟူသည်မှာခံတောင်းတဲ့၌ပစ္စည်းများခြင်းများသာဖြစ်လျာညာကျင်တိုင်းများသည်ပြည့်တည်ဟုမရှိနိုင်ပဲဟောက်တဲ့ဟောက်ဒီကိုယ်တာတွေ့ရ၍ဆင်းရဲတည်တဲ့ဆင်းရဲခြင်းကိုယ်တာကြုံတွေ့ကြရပေလိမ့်မည်ဇောင်းမရှိသောလင်မန်းမျိုးကိုခံတောင်းမလို့တမျှကာလပတ်လုံးခံတောင်းပြည့်တော်တတ္တဝဟု၍တလောကလုံးတွင်ဘယ်မှမရှိခြင်းလောဘ၏အပြစ်ကိုမြင်သူအကြောင်းတရားထုတ်ပြီးဆိုတော့ယောဂီအချို့တို့ကသောတပန်ပုဂ္ဂိုလ်သည်မတရားသောလောဘကိုယ်တာပယ်နိုင်မည်တခုတမျှမလို့တော့ဟုဆိုလိုဟန်သူ၏တရားသဖြင့်လောဘကြီးခြင်းမူကားကြီးစကောင်းသည်ဟုဆိုကသူတစ်ပါးနည်းတူကထောင်းကြ၍စည်းဝါရှာကြခြင်းများကိုလည်းတွေ့ရ၏မိမိ၌စာဝတ်နေရေးအတွက်ဖူလုံပါလျက်ကထောင်းကြ၍စည်းဝါရှာသောလူများသည်လောဘ၏အပြစ်ကိုမမြင်သေးသောလူများဟု၍ကျွန်ုပ်နားလည်၏စည်းဝါလှုပ်ခြင်းဟူသည်မှာသူ့လက်မှငါလက်တို့ရောက်အောင်လူရဲ့ကြရခြင်းသာဖြစ်၏မူးပေါ်မှကြတော့ရည်ကိုခံယူရခြင်းမျိုးမဟုတ်သူ့အိမ်မှငွေကိုငါ့ဤထဲတို့ရောက်အောင်ဖန်တီးကြရခြင်းမျိုးဖြစ်၏ဒုမင်္ဂလသူမင်္ဂလကိစ္စများတွင်အချို့သောအလူရှင်များသည်ငွေများကျဲဖြန့်ခြင်းအဖြစ်ဥဒုချတတ်ပေရာကလေးငယ်များသည်ဒူပွန်းခံ၍လူရဲ့ကောက်ယူကြတော့လဲအိန္ဒြေရှိသောလူကြီးပိုင်းမူကားလူရဲ့သည့်အထဲတွင်အပါဝင်မပြုကြခြင်းကိုမြင်မှုကြပေလိမ့်မည်သာဝတ်နေရေးအတွက်ဖူလုံသောအကျင့်သောတပံပုဂ္ဂိုလ်တယောက်သည်လဲအိန္ဒြေရရလူကြီးပီပီနေဖို့သာရှိ၍ဒူပွန်းခံ၍လူရဲ့လက်မည်မဟုတ်ချေတို့ဆိုရင်လောဘကိုမပယ်နိုင်ုံသာမကလောဘ၏အပြစ်ကိုပင်မမြင်နေဟု၍ကျွန်ုပ်နားလည်သည်အကြောင်းမူကားလောဘ၏အပြစ်ကိုမြင်ခဲ့ပါကသောတာပန်မဆိုထားပြီသာဝတ်နေရေဖူလုံသောကလျာဏပုတ္တဇဉ်ဒီပင်လင်ဒူပွန်းမခံပဲမိမိ၏ခံတော်မှအကုတ်ကိုဖြုတ်ဖို့တာလုံလပြုတော်မူဖြစ်ပေတော့ကြောင့်ဒီအရေးချင်းဒီဥစ္စာဖြစ်ခြင်းအကြောင်းရောင်ရဲလွယ်ခြင်းဒီမြတ်တော်ဥစ္စာမြည်ဤဟုသောဓမ္မပဒကျမ်းလာစကားကိုရှင်းပြရပေဦးမည်။ရောင်ရဲလွယ်ခြင်းသည်ဝိတုပစ္စည်းလည်းမဟုတ်ပါပဲလျက်အဘယ်ကြောင့်ဥစ္စာဟုဆိုခြင်းအဘယ်ကြောင့်မြတ်သည်ဟုဟောတော်မူခြင်းတို့ကိုရှင်းလင်းဖို့လို၏။ဗုဒ္ဓသည်မြတ်နိုးအပ်သောအရေးချင်းတို့ကိုဥစ္စာဟု၍ဟောတော်မူလေရှိ၏။ဥပမာသူတော်ကောင်းဥစ္စာ9ပါးဟု၍ဟောတော်မူ၏။လူသည်ပစ္စည်းဥစ္စာကိုမိမိပိုင်သည်ဟုဆိုတတ်ကြလေရာမြတ်နိုးအပ်သောအရေးချင်းနှင့်ပြည့်စုံသောလူသည်ဥစ္စာပစ္စည်းကိုပိုင်ဆိုင်ခြင်းတဲ့ပင်ထိုအရေးချင်းကိုပိုင်ဆိုင်ခြင်းကတာ၍တေကြ၏ဥစ္စာပစ္စည်းကိုလူခိုးနိုင်တော်လဲအရေးချင်းကိုမိတို့မြမခိုးနိုင်ခြင်းထို့ကြောင့်ရွှေငွေပစ္စည်းတဲ့ပင်ပို၍ခိုင်မြဲစွာပိုင်ဆိုင်သောဥစ္စာဖြစ်လာတော်သည်ရောင်ရဲခြင်းကြောင့်ချမ်းသာပုံအကြောင်းရောင်ရဲလွယ်ခြင်းသည်အဘယ်ကြောင့်မြတ်သောဥစ္စာဖြစ်လာရသည်ဟုမူရောင်ရဲလွယ်ခြင်းသည်လောဘမိဤပူလောင်ခြင်းမှတတရာရစီတော်ကြောင့်မြတ်သည်ဟုဟောတော်မူခြင်းဖြစ်၏တတဝါတို့ဤဇယိုက်၆ပါးရှိသည်ဟုဟောတော်မူရာလောဘဇယိုက်ဓမ္မများသည်လောဘမိဤပူလောင်ခြင်းကိုအများဆုံးခံရသူများဖြစ်၏အချို့လူများသည်လောဘဤအပြစ်ကိုမြင်သေးသည်မဟုတ်တော်လဲငကူအားဖြင့်လောဘနည်း၍ရောင်ရဲလွယ်တတ်ကြ၏ဇယိုက်ဟူဒီမှာဝါဒနာကဲ့သို့ဘဝဆက်တိုင်းလိုက်ပါတတ်သောတဘာဝရှိလေရာလောဘဇယိုက်ဓမ္မများသည်ဘဝဆက်တိုင်းလောဘကြီးတတ်၍လောဘမိဤပူလောင်ခြင်းကိုဘဝဆက်တိုင်းခံရတတ်သည်ဟုနားလည်ကြရပေမည်လောဘကြီးသောလူတစ်ယောက်သည်ကာမဝဆရကုသိုလ်ကံထောက်ပံ့ခြင်းကြောင့်ကျွဲဝါသောတစ်ထည်တစ်ယောက်ဖြစ်လာစေကမူသူ၏လောဘသည်သူ့အမျက်တစိမ့်နှိမ့်ဆက်လျက်ရှိပေလိမ့်မည်လောဘကြီးခြင်းဤစန့်ကျင်ဘက်တဘောရှိသည့်ရောင်ရဲလွယ်တတ်သောလူတစ်ယောက်မူကားသောဝနေရေပြည့်စုံသည်ဆိုလျင်ပင်အတော်ကြီးချမ်းသာလျက်ရှိလေပြီအထက်ပါဥဒါဟရုံအယရောင်ရဲလွယ်ခြင်းသည်ကျွဲဝါခြင်းတဲ့ပင်စိတ်ငြိမ်းချမ်းမှုဖြစ်စေတတ်ပေရာကမြတ်တော်ဥစ္စာဟု၍ဟောတော်မူခြင်းမှာရှင်းလင်းလောက်ပေပြီဤများဆိုလျင်လောဘ၏အပြစ်အကြောင်းကိုသဘောပေါက်နားလည်တန်လောက်ပြီဟုညွှန်လင်းရပေသည်အယူအဆကွဲလဲချက်အကြောင်းအခြားပုဂ္ဂိုလ်တဦးကစိတ်သည်အာယုန်နှင့်ကင်း၍မဖြစ်ဟုသောစကားကိုအဘိဓေဖွင့်ဖို့တောင်းပန်၏ကျွန်ုပ်မှာမိမိစိတ်ကိုစောင့်ကြည့်လေ့လာခြင်းအလုံး၌ အချိန်များစွာပေးခဲ့သူတယောက်ဖြစ်သည့်အလျောက်ဗုဒ္ဓ၏ဟောတော်မူချက်များနှင့်ပတ်သက်၍အထကထာတိဂါဆရာများအပါဝင်ဗုဒ္ဓဘာသာကျမ်းတပ်ပုဂ္ဂိုလ်များ၏အယူအဆနှင့်ကျွန်ုပ်၏လက်တွေ့တဘာဝတို့ကွဲလွဲချက်များကိုတွေ့ရတတ်ပေရာအထက်ပပုဂ္ဂိုလ်၏အမေးပု္ပ္ပာကြောင့်အဆိုပါကွဲလွဲချက်တစ်ခုကိုတင်ပြခွင့်ရရှိခြင်းအတွက်ဝန်တာ၏ကွဲလွဲချက်ဆိုရာ၌ဂေါရမဗုဒ္ဓဟောတော်မူသည့်ပါဠိတော်များအပေါ်တွင်ယုံမတန်တရားဝင်ခြင်းမဟုတ်၎င်းပါဠိတော်များနှင့်ပတ်သက်၍အဓိပ္ပာယ်ကောက်ယူရာတွင်ကွဲလွဲခြင်းများသာဖြစ်သည်ဟုနားလည်စေလို၏ကျွန်ုပ်မှာကျမ်းဂန်နဲ့ဆက်တူတရားမဟုတ်တော်လဲကျမ်းတပ်ပုဂ္ဂိုလ်ကြီးများကဲ့သို့အတွေးအခေါ်တက်တက်မဟုတ်စိတ်တဘာဝနှင့်ပတ်သက်သည်များတွင်လက်တွေ့ယောဂီပစ္စကအချင်းအရာများဖြစ်တော်ကြောင့်ဤသည့်ပုဂ္ဂိုလ်ကြီးများနှင့်ကွဲလွဲရသည်ဖြစ်စေသုံးလို့၆ကြာချင်းဖြစ်လိမ့်မည်မဟုတ်ပေဌာနဘုံတင်ပြခြင်းအကြောင်းစိတ်သည်အာယုန်နှင့်ကင်း၍မဖြစ်စကားဟုသောစကားကိုကျွန်ုပ်တဘောကြတော်လဲအစဉ်အလာကောက်ယူတတ်ကြသောအဓိပ္ပာယ်နှင့်ကျွန်ုပ်၏လက်တွေ့မှာဌာနခြင်းရှိလေသည်အစဉ်အလာအဖြစ်နားလည်တတ်ကြသည်မှာစိတ်သည်ဘယ်နှံရောအခါမှအာယုန်နှင့်ကင်းကွာ၍မနေစကားဘယ်အခါမှဆိုတစ်ခုခုသောအာယုန်နှင့်အမြဲတစေနေရသည်ဟုဆိုကြ၏ကျွန်ုပ်၏လက်တွေ့ကထိုကဲ့သို့မဟုတ်ချေကျွန်ုပ်သိရသည်မှာကတစုံတစ်ခုသောအာယုန်မရှိဘဲလျက်နှင့်အတိစိတ်ဝိညာဉ်စိတ်မဖြစ်ပေါ်နိုင်ဟု၍ဖြစ်၏ဤစကလုံးနှလုံးတို့သည်ခြားနာခြင်းရှိကြလေသည်ဉာဏ်ကွန့်ခြင်းမဟုတ်ခြင်းအကြောင်းအစဉ်လာအားဖြင့်ယူဆတတ်ကြသည်မှာစိတ်ဝိညာဉ်ရှိသောသဝိညာဏကတတဝဟုလည်းများသည်တစ်ခုခုသောအာယုန်နှင့်အမြဲတစေနေရမည်အာယုန်တစ်ခုခုမရှိတော့အခိုက်တန့်ဟု၍တခဏကလေးမျှမရှိနိုင်ဟုဆိုကြ၏ဆိုလိုခြင်းမှာတတဝါဒီဉာဏ်ကြနန္တိအစရှိသောပစ္စယုံတစ်မျိုးမျိုးနှင့်တော်၎င်းကျန်စာတွေးတော်ခြင်းသည်ဟုသောလောကီဓမ္မယုံတစ်ခုခုနှင့်တော်၎င်းတူဒီမဟုတ်လောကုတ္တရာဓမ္မယုံနိဗ္ဗာန်အာယုန်နှင့်တော်၎င်းတစ်ခုခုသောအာယုန်နှင့်နေရမည်ဟုဆိုကြ၏အခြင်းအဖြစ်အာယုန်တစ်ခုခုသည်အမြဲပေါ်နေရမည်ဟုဆိုကြ၏ကျွန်ုပ်၏လက်တွေ့ကတတ္တဝတဦးတယောက်၌မိတိအာယုမျိုးမြမပေါ်လာတော့အခိုက်အတန့်များလဲရှိနိုင်သည်ခဏခဏပင်ရှိတတ်သည်တို့ရတင်အာယုတမျိုးမျိုးနှင့်กินတော့တို့မဟုတ်အာယုတမျိုးမျိုးကိုအမိမပြုတော့အတိစိတ်ခေါ်ဝิญဉ္ဇိတ်ဟူ၍ကမဖြစ်နိုင်ဟူ၍ဆိုလိုပါသည်ကျွန်ုပ်၏လက်တွေ့မှာဗုဒ္ဓ၏ဟောတော်မူချက်နှင့်မကိုက်ညီသည်မဟုတ်ဗုဒ္ဓ၏ဟောတော်မူချက်ကိုညံ့ကွန့်ခြင်းလည်းမဟုတ်ဘုရား၏ဟောတော်မူခြင်းနှင့်ပတ်သက်၍ဆရာဆရာများ၏အယူအဆနှင့်ကျွန်ုပ်၏လက်တွေ့တို့ကွဲလွဲခြင်းကိုတင်ပြခြင်းများသာဖြစ်ပါသည်ဘဝင်စိတ်နှင့်အာယုန်အကြောင်းထပ်၍ရှင်းအောင်စိတ်သည်တစ်ခုခုသောအာယုန်နှင့်အမြဲတစေနေရသည်ဟုယူဆသောပုဂ္ဂိုလ်များကအိမ်မက်မမက်ဖဲအိမ်မောကြလျက်ရှိသောအချိန်ကာလများ၌ပင်ဘဝင်စိတ်သည်အတိတ်ကိုအာယုန်ပြုလျက်နေသည်ဟုဘုရားဟောတော်မူခြင်းကိုအကိုအကားပြု၍ပြောဆိုကြပေလိမ့်မည်ကျွန်ုပ်မှာဗုဒ္ဓ၏စကားတော်ကိုညှင့်ပယ်လိုသောဆန္ဒလုံးဝမရှိပါတို့ရတွင်အိမ်မောကြလျက်ရှိသောအချိန်ကာလများ၌တတ္တဝါသည်အတိတ်ဘဝကိုရံဖန်ရံခါအာယုန်ပြုတတ်သည်ဟုဆိုလိုတော်မူခြင်းဖြစ်တန်ရာ၏အမြဲတစေအဆက်မပြတ်တလဆက်အာယုန်ပြုလျက်ရှိသည်ဟုမိန့်တော်မူခြင်းမဟုတ်ဟု၍ကျွန်ုပ်နားလည်ပါသည်ကွက်လက်ဖြစ်သောအခိုက်အတန့်များအကြောင်းဆက်လက်၍ရှင်းဥအံ့ထို့ပြင်မေဇေးပေးသည့်ဖြင့်အဒီလျက်လျက်ရှိသောလူနာများမှလည်းမိတိအာယုန်မျိုးမြဖြစ်ပေါ်သည့်လက္ခဏာမရှိဘဲလုံးဝလျက်လျက်ရှိရန်တူပါသည်ထို့တော်တွင်စိတ်မရှိလျင်တရားမည်ဖြစ်သောကြောင့်ဘဝင်စိတ်ကရှိရမည်ရို့ရတွင်အာယုန်မရှိသောကြောင့်အတိစိတ်မဖြစ်ဟု၍နားလည်ပါသည်ထို့တဲ့နိကတ်၍လူတိုင်းကြုံမှုသည့်တာရကတစ်ခုရှိပါသည်ဤတခါတရံတွင်မိဒီကိုမြမစင်းစားပဲတွေ့ဝေလျက်နိုင်လျက်ရှိတော့အဖြစ်မျိုးကိုကြုံမှုကြပါလိမ့်မည်ထို့တို့တော့အခိုက်အတန့်အတွင်း၌မိဒီအာယုမြမရှိခြင်းကထင်ရှားပါသည်အာယုမရှိတော့ကြောင့်ဗုဒ္ဓဟောတော်မူသည့်အတိုင်းပင်အတိစိတ်လည်းမဖြစ်လာပါမောဟရှိသည်ဟုဆိုနိုင်တော်လဲမောဟသည်အာယုမဟုတ်စေတသိက်တရားများသာဖြစ်ပါသည်ကျမ်းတပ်ပုဂ္ဂိုလ်ကြီးများ၏အယူအဆနှင့်ခြားနာတော်လဲလက်တွေ့တဘာဝလည်းဖြစ်၍ပါဠိတော်နှင့်လည်းကိုင်းညီသည်ဖြစ်တော်ကြောင့်စစ်စစ်စဉ်းစားသူများသည်လက်တွေ့မှယုံကြည်တော့ကျွန်ုပ်၏အယူအဆကို
လက်ခံနိုင်ကြလိမ့်မည်ဟုယုံကြည်ပါသည်ဤအကြောင်းအရာကိုအရေးတကြီးတင်ပြရခြင်းမှာလောကီအာယုမျိုးမှလွတ်တော်အခိုက်အတန့်မှာလောကုတ္တရာဖြစ်ရမည်ဟုယူဆကြသောယောဂီများရှိကြသောကြောင့်ဖြစ်ပါသည်အာယုဤတဘာဝအကြောင်းရှင်းလင်းရန်တစ်ချက်ကြံရှိသေးသည်မှာကအစမပြတ်ဒလဇက်ဖြစ်လျက်ရှိသောတဘာဝတစ်ခုရှိခြင်းကမှန်မှန်ဤ၎င်းမှာဝိညာဉ်စိတ်အတိစိတ်မဟုတ်အဝင်စိတ်တာဖြစ်တန်ရာဤတိတော်တော်ဟူဒီမှာအဝင်စိတ်ဖြစ်ရပေလိမ့်မည်ဥပမာဆောင်ရတော့တတွင်တွင်စီးလျက်ရှိသောရေပြင်ပေါ်တွင်အရိတ်ထင်ခြင်းကဲ့သို့ဖြစ်၏အရိတ်တစ်ခုနှင့်တစ်ခုအကြားတွင်ပြည့်စဲခြင်းရှိနိုင်တော်လဲရေပြင်မူကပြည့်စဲခြင်းမရှိခြင်းအရိတ်ထင်ခြင်းသည်အတိစိတ်ဖြစ်၍ရေပြင်သည်ဘဝင်စိတ်နှင့်တူ၏စိတ်ကိုစူးစိုက်စွာစောင့်ကြည့်တတ်သူဖြစ်ခဲ့လျင်အသေးစိတ်တစ်ခုနှင့်တစ်ခုအကြားတွင်ဘဝင်စိတ်ဘာမှမသိတော့စိတ်ရှိတတ်ခြင်းကိုတွေးရပေလိမ့်မည်အာယုန်နှင့်ကင်း၍အသေးစိတ်မဖြစ်နိုင်ဆိုခြင်းမှာရိတ်ထင်စေတတ်သောအရာဝတ္ထုတစ်ခုခုမရှိဘဲရေပြင်ပေါ်၌အရေးမထင်နိုင်ဆိုခြင်းနှင့်အတူတူပင်ဖြစ်ပါသည်ဒိဋ္ဌိနှင့်ဝိစီကိစ္စအကြောင်းတတရပုဂ္ဂိုလ်တို့ကဒိဋ္ဌိနှင့်ဝိစီကိစ္စတို့သည်မောဟတရားကိုများဖြစ်ကြ၍တောတပတ္တိမဲ့ဖြင့်ပယ်သည်ဟုဟုတ်တော်မူရာတက္ကရာဒိဋ္ဌိကိုပယ်ရင်ဝိဇိကိစ္စလည်းတဘာတိပြုတ်တည်မဟုတ်ပါလောတို့ဆိုရင်အဘဲကြောင့်နှစ်ထပ်ဟောတော်မူပါရနည်းဒိဋ္ဌိပြုတ်လျက်နှင့်ဝိဇိကိစ္စကြံနေသေးသည်ဟုဖြစ်စကောင်းပါတလောဟု၍အမေပု္ပ္ပစာကိုပို့လိုက်သည်ဤဒီမှာလဲဗုဒ္ဓဘာသာလောကတွင်အရေးကြီးသောပြဿနာတစ်ခုဖြစ်၍ဖြေဆိုခွင့်ရခြင်းအတွက်ဝမ်းသာပါသည်အထင်မှကြောက်ရမည်အကြောင်းဒိဋ္ဌိ62ပါးရှိသည်ဟုဗုဒ္ဓဟောတော်မူရာတမန်အယတ္တများအဖို့မှာစိတ်ငတ်အောင်ရည်တွက်တတ်ဖို့ခဲယဉ်သည်ဖြစ်၍အကျဉ်းချုပ်အဖြစ်ငါးကောင်းတူကောင်းရှိသည်ဟုတော့အထင်ပြုတ်လျင်ဒိဋ္ဌိပြုတ်သည်ဟုနားလည်ကြရပေသည်အချို့သောကျမ်းတတ်ပုဂ္ဂိုလ်များကဗုဒ္ဓဘာသာများအဖို့တွင်အတ္တစိုးရှိသည်ဟုတော့အယူဝါဒမျိုးမရှိတော့ကြောင့်အတ္တဒိဋ္ဌိဟု၍မရှိဟုပြောတတ်ကြဘူး၏ဤစကလုံးကိုကျွန်ုပ်မငင်းလို့တော့လဲပုထုဇဉ်များအဖို့ရ၌ငါကောင်တူကောင်လူကောင်နတ်ကောင်ရှိသည်ဟုတော့အထင်သည်ရှိနေကြအတ္တဖြစ်အတ္တဒိဋ္ဌိသည်အယူဝါဒအနေဖြင့်မရှိထားပြီးအောင်အထင်မှားမပြောက်တမျှကာလပတ်လုံးပုထုဇဉ်သာဖြစ်ရပေမည်အရေးကြီးသည်ကအတ္တဝါဒသည်ဟုသောအယူဝါဒကိုပယ်စွန့်သည့်ဆိုယုံနှင့်မပြီးငါကောင်တူကောင်ရှိနေသည်ဟုသောအထင်မှားပြောက်ဖို့ဖြစ်၏၎င်းအထင်မှားကိုသောတပတ္တိမဖြစ်တာပယ်နိုင်သည်ဟုဗုဒ္ဓဟောတော်မူသည်အတ္တဝါဒမရှိဆိုယုံနှင့်အပေမှလွတ်သေးသည်မဟုတ်အထင်မှားပြောက်ပါမှလွတ်ကြမည်ဖြစ်လေသည်စစ်ဆေးဖို့ခဲယင်းပုံအကြောင်းတက္ကရာဒိဋ္ဌိခေါ်အထင်မှားပြောက်မပြောက်စစ်ဆေးတတ်ဖို့ရာလွယ်ကူသောအလုပ်တစ်ခုမဟုတ်ထို့ထက်တက္ကရာဒိဋ္ဌိအထင်မှားပြောက်အောင်လုပ်ရခြင်းသည်တာ၍မလွယ်ကူသောအလုပ်တစ်ခုဖြစ်၏ကျန်တပ်ပုဂ္ဂိုလ်တယောက်ကိုဖြစ်စေဗုဒ္ဓဘာသာကိုအတော်တန်လေးနဲ့စွာယုံကြည်သူတယောက်ကိုဖြစ်စေ62ပါးသောဒိဋ္ဌိတို့ဖြင့်တစ်ခုစီစစ်ဆေးလိုက်ပါက62ပါးလုံးမှလွတ်တကယ်တို့အပြေထွက်လာပေလိမ့်မည်တို့ရတွင်ထိုပုဂ္ဂိုလ်အားဒိဋ္ဌိကင်းကွာပြီဖြစ်၍သောတပန်တိပီလောဟုမေညာအံတိပါပြီဟုဝေမခံနိုင်ခြင်းကိုတွေးရပေလိမ့်မည်သောတပန်မတိသေးခြင်းကို62ပါးသောဒိဋ္ဌိတို့ဖြင့်ပေါ်အောင်စစ်ဆေးနိုင်သောပုဂ္ဂိုလ်ကိုကျွန်ုပ်မတွေ့ဘူးသေးခြင်းဤတို့ရေးသားခြင်းအဖြစ်ဗုဒ္ဓဤစကားကိုမှားသည်ဟုဆွဆွဲခြင်းကမဟုတ်ရပါအထင်မှားမပြောက်သေးခြင်းကိုထင်ရှားစွာပေါ်ထွက်လာအောင်စစ်ဆေးတတ်ဖို့ခဲယဉ်ခြင်းကိုဒါသင်ပြလိုခြင်းဖြစ်ပါသည်ထို့ကြောင့်လဲမဲဟုတ်မဟုတ်ကိုဒိဋ္ဌိဖြင့်မစစ်ဆေးကြပဲအခြားသောနည်းများဖြင့်စစ်ဆေးကြရခြင်းဖြစ်ပေသည်ခေါင်းမာခြင်းတစ်မျိုးအကြောင်းဒိဋ္ဌိအကြောင်းကိုဤနေရာတွင်ဤများနှင့်ထားခဲ့၍ဝိဇိကိစ္စအကြောင်းကိုဖော်ပြပါအောင်မည်ဝိဇိကိစ္စဟုသောပါဠိစကား၏အဓိပ္ပာယ်မှာယုံမတန်ညာဟုဆိုလို၍သောတပန်ပုဂ္ဂိုလ်သည်ယုံမတန်ညာကင်းရှင်းသည်ဟုနားလည်ကြရ၏အချို့သောယောဂီများသည်မိမိတို့၏မဲ့နှင့်ပတ်သက်၍ယုံမတန်ညာမရှိတော့ပြီထို့ကြောင့်ဝိဇိကိစ္စကင်းရှင်းလေပြီဟုယူဆကြ၏မိမိတို့၏မဲ့ကိုဘသူပြော၍မမရဟုတ်လာကြပြီဟုယူဆခြင်းသည်ဝိဇိကိစ္စကင်းရှင်းခြင်းမဟုတ်ခေါင်းမာခြင်းတစ်မျိုးမျှတာဖြစ်၏အချို့သောယောဂီများသည်မိမိတို့၏ဆရာကဟုတ်ပြီဟုပြောလိုက်ရင်တကယ်မဟုတ်သေးပဲလျက်နှင့်လဲမဆိုင်ခဲ့ပြီဟု၍
ိတ်ချလက်ချယူဆခြင်းများလည်းကြုံရဘူး၏စိတ်ချလက်ချမှတ်ယူထားခြင်းကရှိပါစေတော့တို့ရတွင်ထိုကဲ့သို့မျက်စိမိတ်ပြီးလက်ခံထားခြင်းဒီပင်လင်ဗုဒ္ဓဆိုလိုသောဝိဇိကိစ္စမျိုးပြုတ်ခြင်းဖြစ်သည်ဟုမှတ်ထင်ကြခြင်းကတနာဖို့ကောင်း၏အဘယ်ကြောင့်ဆိုတော့ထိုသူတို့အဖို့မှာပြင်ဆင်ဖို့မဖြစ်နိုင်တော့ဘဲကိုလန်းကိုပိတ်ထားရာရောက်ပြီတော့ကြောင့်ဒီထိုသူတို့ဒီဗုဒ္ဓဆိုလိုသောဝိဇိကိစ္စဤတဘောကိုနားမလည်သူများသာဖြစ်ကြလေသည်ဤအတိုင်းသာဆိုရင်ကိုဘာဒာနှင့်ကိုဝိဇိကိစ္စကင်းနေဟုပြောနိုင်သူအမြောက်များရှိကြပေလိမ့်မည်ဤတို့ဖြင့်မက်ဆိုက်ခြင်းမဟုတ်သေးခြင်းစစ်ဆေးဖို့ခက်တော်အရာအကြောင်းရှင်းဥအံ့ဗုဒ္ဓဟောတော်မူသည့်ဝိဇိကိစ္စ၈ပါးနှင့်ဖျား၌ယုံမှခြင်းတရား၌ယုံမှခြင်းတန်ခါ၌ယုံမှခြင်းစသည်တို့မှာစစ်စင်ရမလွယ်ကူသောကိစ္စများဖြစ်၏အတော်အတန်တတ်သည့်နားလေတော့ဗုဒ္ဓဘာသာဝင်တယောက်ဖြစ်သည့်ဆိုလျင်ပင်ဤသုံးပါးသောဝိဇိကိစ္စတို့မှကင်းလွတ်ပါသည်ဟုဖြေဆိုနိုင်ခွင့်ရှိကြပေလိမ့်မည်သောတပန်ပုဂ္ဂိုလ်၏ယုံကြည်မှုတရားကိုဥဒ္ဒဇင်များမမိနိုင်ဟုကျမ်းဂန်များကဆိုထားသည်ကိုထောက်ခြင်းအဖြစ်ဥဒ္ဒဇင်များ၌ဝိဇိကိစ္စရှိနေကြောင်းထင်ရှားတော်လဲယတနာသုံးပါးနှင့်ပတ်သက်၍ဥဒ္ဒဇင်များ၏ဝိဇိကိစ္စကိုထင်ရှားစွာပေါ်ထွက်လာအောင်မိမိကိုယ်ကိုဖြစ်စေသူတစ်ပါးကိုဖြစ်စေစစ်ကြောရန်ခက်ခဲခြင်းရှိပေလိမ့်မည်တို့ရတွင်ဝိဇိကိစ္စ၈ပါးအနက်ထင်ရှားရှိကြောင်းပေါ်ထွက်လာအောင်စစ်ကြောနိုင်သောဝိဇိကိစ္စမျိုးလဲရှိပေသေးသည်တိမ်မွေ့သောယုံမားချက်အကြောင်းငါသည်ဘယ်ဘဝကလာသည်ငါသည်ဘယ်ဘဝသို့သွားလိမ့်မည်နည်းဟုသောပြတ္တနာတို့မဟုတ်မေကွန်းမျိုးသည်တူတူငါငါပုဂ္ဂိုလ်တို့၌ရန်ဖန်ရန်ခါပေါ်လာတတ်ခြင်းကိုတတိပြုမိကြပေလိမ့်မည်ထို့ကဲ့သို့ကိုကိုကိုမေးမိခြင်းစင်ကြင်မိခြင်းဒီပင်လင်ဝိဇိကိစ္စဖြစ်သည်ဟုဗုဒ္ဓဟောတော်မူသည်မခက်ပါလောဤအချက်ကိုတရားအထုတ်ပြီးပြီဆိုသောယောဂီများစင်ကြင်သုံးတတ်မိကြပါ၏လောငါသည်ဘယ်ဘဝသို့သွားခြင်းမည်နည်းဟုသောမေကွန်းသည်မိမိ၏လာရဘဝကိုယုံမှတန်တရားရှိရာရောက်တော့ကြောင့်ဝိဇိကိစ္စမကင်းနေဟု၍စင်သားရန်ဖြစ်နိုင်သေးတော်လဲငါသည်ဘယ်ဘဝမှလာခဲ့လေသည်နည်းဟုသောမေကွန်းဒီပင်လင်ဝိဇိကိစ္စရှိသေးကြောင်းထင်ရှားသည့်ဆိုခြင်းမူကားနားလည်ဖို့ခင်းလာသည်မဟုတ်ပါလောဤပြတ္တနာနှင့်ပတ်သက်၍ကျွန်ုပ်၏အယူအဆကအောက်ပါအတိုင်းဖြစ်သည်တိုက်တွန်းချက်အကြောင်းငါသည်ဘယ်ဘဝကလာခဲ့သည်နည်းငါသည်ဘယ်ဘဝသို့သွားလိမ့်မည်နည်းဟုသောမေကွန်းမျိုးကိုကိုကိုကိုမေးမိတော်သူသည်ငါရှိကြောင်းသူမဟုတ်ငါဒီဟုတော့အထင်မှားရှိသေးကြောင်းဝန်ခံလျက်ရှိသည့်ဖြင့်ပရိသတ်မုပ္ပန်နှင့်ပတ်သက်၍ယုံမှားခြင်းရှိနေသေးကြောင်းထင်ရှားလျက်ရှိလေပြီ။နှစ်ဖြန်ကငါဘာလုပ်မည်။ဘယ်သွားမည်စသည့်ဖြင့်စဉ်းစားမိခြင်းနှင့်ငါဒီဘယ်ဘွားကလာ၍ဘယ်ဘွားတို့သွားမည်စသည့်ဖြင့်စဉ်းစားမိခြင်းတို့သည်အတူတူမဟုတ်ခြားနာခြင်းရှိ၏။ဒုတိယမေကွန်းများမှာဘဝကူးတိုင်အောင်ငါလိုက်ပါလျက်ရှိ၏။ဤဘွားနှင့်ထိုဘွားမှာအကြောင်းအကျိုးအပြင်ဆက်ဆက်ချင်းများတာရှိပါလျက်ငါတကောင်လုံးကူးပြောင်းသွားသည်ဟုသောအထင်မှားကြီးကက်လျက်ရှိသောကြောင့်ထိုတို့သောမေကွန်းမျိုးတို့သည်အကြောင်းနှင့်အကျိုးပရိသတ်မုပ္ပတ်တွင်အရှင်းလင်းလေးရာရောက်သည့်ဖြင့်ဝိဇိကိစ္စခေါ်သည်ဟုကျွန်ုပ်ယူဆသည်သောတပတ္တိမက်ဆိုက်ပြီးသောပုဂ္ဂိုလ်သည်ထိုတို့သောမေကွန်းမျိုးမေးခြင်းကိုယ့်အကိုစင်ကျင်ခြင်းတို့မှကင်းလွတ်သည်ဟု၍လဲကျွန်ုပ်ယူဆသည်တရားထုတ်ပြီးပြီဆိုသောယောဂီများသည်ကျွန်ုပ်၏အယူအဆမှန်မမှန်ကိုမိမိတို့၏ဆရာသမားများအားမေးလျှောက်စုံစမ်းကြဖို့တိုက်တွန်းလိုက်ရပါသည်။ဥညွတ်ပါမည်ဖြစ်ခြင်းအကြောင်းတတ္တယပု္ပ္ပာရှင်၏အမေကိုပြန်ချုံ၍ဖြေဆိုရတော့တက္ကာယဒိဋ္ဌိအဟုတ်တကယ်ပြုတ်ခဲ့ရင်ဝိဇိကိစ္စလည်းတဘာတိပြုတ်ခြင်းကဟုတ်ပါသည်။တို့ရတွင်တက္ကာယဒိဋ္ဌိအဟုတ်တကယ်ပြုတ်မပြုတ်မှာစစ်စေးရန်ခဲရင်တက်ပေရာဝိဇိကိစ္စဖြင့်ထက်ဆင့်စစ်ဆေးဖို့အခွင့်ရှိအောင်ညွှန်ပြတော်မူခဲ့သည့်ဗုဒ္ဓ၏အသေးစိတ်သီလတော်ဉာဏ်တော်ကိုကြီးညိုထိုက်လာပါသည်ဝိဇိကိစ္စနှင့်ပတ်သက်သောကျွန်ုပ်၏အယူအဆမှာပါဠိတော်များနှင့်မကိုက်ညီဟုဆိုပါလျှင်ကျွန်ုပ်ထံသို့အထောက်အထားအကူအကားများနှင့်ရည်သားပေးပို့ပါကအထူးကျေးဇူးတင်စွာဖြင့်ဥညွတ်မြေဖြစ်ပါသည်